နိုင်ငံတော်သမ္မတဦးသိန်းစိန်နဲ့ဒေါအောင်ဆန်းစုကြည်တို့ဟာမြန်ပြည်တော်သမ္မတအိမ်တော်မှာမနက်9နာရီကနေ9နာရီ45မိနစ်အထိတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။အဲ့ဒီဆွေးနွေးပွဲကိုသမ္မတဦးသိန်းစိန်နဲ့အတူပြည်ထောင်စုဝန်ကြီးဦးရဲထွန်းဒေါအောင်ဆန်းစုကြည်နဲ့အတူပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်တို့တက်ရောက်ခဲ့ပါတယ်။သတင်းစာရှင်းလင်းပွဲမှာပြည်ထောင်စုဝန်ကြီးဦးရဲထွန်းကနှစ်ဖက်ခေါင်းဆောင်2ဦးဆွေးနွေးခဲ့တဲ့အကြောင်းအရာတချို့ကိုအခုလိုရှင်းပြပါဗျာ
။တွေ့ဆုံဆွေးနွေးတဲ့အခါမှာတော့ပထမဆုံးသမ္မတကြီးကမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပြည်သူတွေရဲ့ထောက်ခံမှုကိုပြတ်ပြတ်သားသားရရှိပြီးတော့မှအနိုင်ရတော့တဲ့အတွက်ကြောင့်မလို့ဂုဏ်ပြုတဲ့အကြောင်းပြောပါတယ်။ဒေါအောင်ဆန်းစုကြည်ကတော့2012ခုနှစ်မှာမြို့သားဒီမိုကရေစီဖွဲ့ချုပ်နေတဲ့လွှတ်တော်နိုင်ငံကြီးကိုပြန်ပြီးတော့လုပ်နိုင်အောင်တမန်တော်ကြီးကလိုအပ်တဲ့ဥပဒေပြုပြင်ပြောင်းလဲရေးလုပ်ခဲ့ပြီးတော့မှ2012ကနေ2015အထိပူးပေါင်းဆောင်ရွက်ခဲ့တဲ့အပေါ်မှာရောဂတိပေးထားတဲ့အတိုင်း2015ခုနှစ်ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတစွာကျင်းပပေးခဲ့တဲ့အတွက်ကြောင့်ကျေးဇူးတင်တဲ့အကြောင်းပြောပါတယ်ဆက်ပြီးတော့ဆွေးနွေးတဲ့အခါမှာတော့ပထမဆုံးအဓိကထားပြီးတော့ဆွေးနွေးတာကနောင်ပေါ်ပေါက်လာမယ့်အစိုးရကိုအေးချမ်းညင်သာချုံးမွေ့စွာတာဝန်တွဲပြောင်းနိုင်မှုပြည်သူတွေအနေနဲ့စိုးရိမ်ပူပန်မှုတွေမရှိစေဖို့နှစ်ဖက်ပူးပေါင်းဆောင်ရွက်မယ့်ကိစ္စတွေကိုပုံမှန်လင်းလင်းပဲကျွန်တော်တို့ဆွေးနွေးခဲ့ပါတယ်ဒုတိယပိုင်းမှာတော့ကျွန်တော်တို့နိုင်ငံဒီမိုကရေစီအသွင်ကူးပြောင်းတဲ့အခါမှာအရင်တုန်းကအစဉ်လာမရှိခဲ့သေးတဲ့နိုင်ငံတော်အကြီးအကဲတာဝန်တွေကိုစနစ်တကျတွဲပြောင်းပေးတဲ့အစဉ်လာကောင်းတစ်ခုကိုထူထောင်မှုအတွက်ဆိုပြီးတော့မှကျွန်တော်တို့ဆွေးနွေးခဲ့ပါတယ်
ဒီကနေ့ဆွေးနွေးပွဲဟာရွေးကောက်ပွဲအပြီးနဲ့အာဏာလွှဲပြောင်းရေးအကြာကြားကာလမှာတည်တည်ငြိမ်ငြိမ်နဲ့ရှေ့ဆက်သွားအောင်ဘယ်လိုလုပ်မလဲဆိုတဲ့အမြင်ချင်းဖလှယ်ကြတာဖြစ်တယ်လို့ဦးရထွတ်ကပြောပါတယ
်အခုဆွေးနွေးတာကတော့နှစ်ဖက်လုံးအသွင်ကူးပြောင်းရေးကိစ္စကိုလုပ်တဲ့အခါမှာဘယ်လိုပုံစံနဲ့ချင်းကပ်လှုပ်ဆောင်မလဲဆိုတဲ့ဟာကိုပဲအမြင်ချင်းဖလှယ်ကြတာပေါ့တော့ဆွေးနွေးတာရဲ့အလုံးကတော့နူးနူးထူးထူးလေးရှိပါတယ်ပုံမလင်းလေးရှိပါတယ်အဲ့ဒါရွေးကောက်ပွဲပြီးတဲ့နေ့နဲ့ဒီအစိုးရတက်တန်းကုန်မလွှဲမဲ့ကြားမှာကျွန်တော်တို့ဒီဘလိုအေးချမ်းလုပ်နိုင်မလဲတည်ငြိမ်မှုဘလိုထိန်းသိမ်းထားမလဲဆိုတဲ့ကိစ္စတွေပဲကျွန်တော်ကဆွေးနွေးတာဟိုဘက်ကနောက်ပိုင်းမှာလုပ်မဲ့ policy issue တွေကိုကျွန်တော်ကအသေးစိတ်ဆွေးနွေးတာမရှိ
ဘူး။ဒါအပြင်ဆွေးနွေးဘက်ကနေအစိုးရနဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကြားဆက်သွယ်ရေးလမ်းကြောင်းတိစောက်သွားမယ်လို့လည်းပြောပါတယ်
။ဒီနေ့ဆွေးနွေးမှာကဟလာခေါင်းဆောင်နှစ်ယောက်ကနေညာဆိုတာအေးချမ်းဆိုတာချောမွေ့ဆိုတာတာဝန်ထွက်ပြောင်းနိုင်မှုတွေလုံဆောင်နိုင်မဲ့နည်းလမ်းတွေကိုအမြင်ချင်းဖလှယ်ခဲ့တယ်။ဖလှယ်ပြီးလို့ရှိရင်တော့ခင်ဗျားတို့ဆက်ပြီးတော့ဘယ်လိုလုပ်မယ်ဆိုတာတွေကတော့သူ့အချိန်နဲ့သူအသိပေးလာမယ်။ဒီကြားထဲမှာလည်းအဲ့ဒီဟာတွေမလုပ်ခင်မှာလည်းဟလာကျွန်တော်တို့ ਨੇ အစိုးရဖွဲ့ ਨੇ ဟလာဒီဒေါအောင်ဆန်းစုကြည်တို့ပါတီကြားမှာဆက်သွယ်လမ်းကြောင်းကျွန်တော်တို့ဖွင့်ထားပါတယ်အဲ့တော့အဲ့ရနေလို့ဒီကြားထဲမှာထပ်ကြည့်ကြရှိနေအဲ့ဆက်သွယ်လမ်းကြောင်းကနေဆက်သွယ်မယ်နော်ဘလို့လူတွေညှိမယ်ဆိုတော့ပေါ်ပေါက်လာတဲ့အရေးကိစ္စပေါ်မူဒီတော့မှညှိမှာပါ
တင်ငင်အေဂျင့်စွာအာနာလွှဲပြောင်းပေးနိုင်ရေးဟာမြန်မာနိုင်ငံတမိုင်းမှာဘယ်တော့မှမရှိခဲ့ကြောင်းနဲ့သမရဦးသိန်းစင်လက်ထက်မှာအခုလိုအေးချမ်းချမ်းတာဝန်လွှဲပြောင်းပေးမယ်ဆိုတာဟာလက်ရှိအစိုးရရဲ့အဆုံးသက်အောင်ပွဲဖြစ်တယ်လို့ဝန်ကြီးဦးရထွတ်ကပြောပါရယ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကရွေးကောက်ပွဲမှာအနိုင်ရပြီးရပ်ပိုင်းအတွင်းမှာနိုင်ငံတော်သမ္မတဦးသိန်းစိန်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းတို့နဲ့တွေ့ဆုံဆွေးနွေးလိုကြောင်းမြစ်တာရက်ခံခဲ့တာဖြစ်ပါရယ်ရှင်